ဟုတ်ကဲ့ပါရှင်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်မြန်မာနယ်စပ်ကမြန်မာစစ်ရေးနိုင်ငံရေးလေ့လာသူဦးအောင်ကျော်စောကခုလိုရှုမြင်ပါတယ်
ตัวเล่นชะละซูดาวะเล่นชะละกูหลูดิเล่นน่ะอัดไล่ไปปี้ๆกูหลูดิกูยัวกูเปลี่ยนมีหนีรู้ยาละเวอดงเปลี่ยนท่ายินในคาจะกูบอกกูตะนัดเสียไปไอ้หลูดิอดงเปลี่ยนท่าบ่กูอ่ะหมอบไปแล้วตัวตัดดิโหตรุแท้โหกะหูยีฐานะออกมาตัดสายไอ้ต้ายเยออกมาตัดผ่วยมาพี่เปลี่ยนแล้วผ่วยซี้ပြီးတော့ออกมาท่าบ่เ
มล่ามาจิ้มป้าแก่เดสานะคันอยู่เว้ยกะทักขันไล่เดสิซ้อยาเยผ่วยซี้บงเชิงกันอุบริยะနိုင်ငံมาสิตัดตะตัดเป้ท่าชิยามั้ยโหลป่าชิบาเดတနေ့ဆက်ဆက်ပြီးတော့လည်းဥအောင်ကျော်စောကဆက်ပြောပါတယ်
။ခေါ်စည်းဖို့လက်ခံတယ်ဆိုတော့ဒါတွေကြိုက်ကြက်ပြကြက်လက်ခံတယ်လို့ဖြစ်နေတယ်။ကိုယ်တိုင်ရှိတဲ့လက်နက်ကိုင်အဖွဲ့ကြီးအားလုံးကကိုယ်တိုင်ကိုနေလို့မရတော့လေဒီရုပ်ပွဲပြီးလို့ရှိရင်တတ်တရတော့ဘုတ်ချကသူကလည်းလည်းအချက်အမှားရဲ့အဲ့လိုဖြစ်ခါမှာသူကရှိတဲ့ခေါင်းဆောင်မှုကသူဒေသဆိုင်ရာပါတီရဲ့အနေနဲ့ဝေရောက်ရှင်ပြိုင်ပြီးတော့တကယ်လို့ရွေးကောက်တင်ပြောခိုင်းရင်ပေါ့နော်သက်ဆိုင်ရာကိုယ်ပိုင်အုပ်ချုပ်ရေးမြို့နယ်ကိုယ်ပိုင်အုပ်ချုပ်ရေးခရိုင်ကိုယ်ပိုင်အုပ်ချုပ်ရေးတိုင်းရဲ့သက်ဆိုင်ရာလူကြီးတွေဖြစ်မှာပေါ့ကျန်တာတော့သူတက်နေသူတွေကတော့ခွဲရတော့မှာ
စစ်တိုင်းနေနဲ့ဓာတ်ရိုက်ဆက်ဆံထိတွေ့နေတဲ့လက်ရှိငင်းအဖွဲ့တွေကိုလုံးလုံးဆယ်မှာပြည်ထောင်ဝန်ကြီးဌာနလက်အောက်ကအထူးရဲတွေဖြစ်လက်ကပေးနေရကတပ်တွေပြန်လဲဖွဲ့စည်းပြင်းရင်ကာကွယ်ရေးဝန်ကြီးဌာနလက်အောက်လုံးဝရောက်သွားမယ်လို့လည်းဆိုပါတယ
်ထူးရဲများအဖြစ်ပေါ့တော့လက်ကပေးပြီးထားတာပေါ့ဆက်ဆံမှုကြတော့လေနေတော့စားအဖားတို့ကတော့ဆက်ဆံပြီမဲ့လက်ကထုတ်ပေးနေတာတော့ဒီတည်းကြီးကထုတ်ပေးတာပေါ့ဒါပေမဲ့ဟိုကြရင်တော့မဟုတ်တော့သူကရဲမဟုတ်တော့ပဲနဲ့ကာဝေးဝီဌာနဓာတ်ရိုက်ထုတ်ခဲ့နေစစ်တပ်ကြီးအဖြစ်ကြောင်းပြပါပေါ့အဲ့ကြလို့ရှိရင်တော့ဒီတည်းကြီးခန့်ကနာမရှိတော့ဘူးသူတက်ကဓာတ်ရိုက်ကင်တော့မှာသူတက်နဲ့သူဖြစ်သွားပြီသက်ဆိုင်ရာတိုင်းမှုရဲ့အောက်မှာသက်ဆိုင်ရာဗျူဟာမှုရဲ့အောက်မှာသက်ဆိုင်ရာတိုင်းမှုရဲ့အောက်ကရှိတဲ့တက်တွေဖြစ်ပေါ်အဲ့တော့ဝတ်တပ်ဘူးဆိုတာလည်းမရှိတော့ဘူးချားအရှိပြောက်တပ်ဘူးဆိုတာလည်းမရှိတော့ဘူး
2010ခုရွေးကောက်ပွဲမတိုင်ခင်လက်နက်ကင်အင်အားစုတွေမရှိအောင်စ조사နေတယ်လို့လဲဥအောင်ကျော်စောကပြောပါတယ်ငင်းဖွဲ့တွေကာကွယ်ရေးဝန်ကြီးဌာနလက်အောက်ရောက်ရှိသွားရင်အလားအလာမကောင်းဘူးလို့လဲသူကဆက်ပြောပါတယ
်2010မတိုင်ခင်မှာအတိုက်ခံတွေဘက်ကလက်နက်ကင်အင်အားစုမရှိအောင်သူ조사ဖို့ပဲတော့သူကရင်လို့သူအပြေးဖြတ်နေတာအားလာကတော့သုံးမှာပေါ့ဒီရွေးကောက်ပွဲမတိုင်ခင်ကိုသူတို့ကကိုတတ်တယ်ကိုမရှိတော့ဘူးကိုကရွေးကောက်ပွဲကကိုဒေတာမှာကိုလုတ်တဲ့ပြောပြတော့တရားမျှတမှုဆိုတာကိုသူကသူ့ကိုချိန်ရောက်နေတဲ့အာမေပြန်မလုပ်တဲ့ရှိမှာမဟုတ်လေအဲတခုဒုတိယဘာဖြစ်နိုင်လဲဆိုတာအနာဂတ်အတွက်သူတို့လုံနေကြဖြစ်တဲ့အမျိုးသားရေးသူခွဲမှုသူကဖန်လင်းဖို့လွယ်လွယ်လေးဖြစ်သွားတယ်ဥမာဆိုတော့ခေါင်းဆောင်ကဗမာစစ်တပ်ကလာလို့ဖြစ်ပြီးတော့တပ်သားတွေကဝါရဲဘော်တွေရှမ်းရဲဘော်တွေဖြစ်ရင်သူတို့ကဒါတွေနဲ့မြို့ပေါ်မှာသွားပြီးတော့မြို့ရဲ့လူလူလှုပ်ရှားမှုတွေကိုပြည့်ခတ်ရဲလုပ်ရင်လုတ်ပြင်းတော့ပါဆိုနောက်သူကလုတ်တော့ဒါဝတ်တက်တွေပါရှမ်းတက်တွေပါဆိုအပြည်ပြင်းမှာတက်တလုံးမချေမချနိုင်တဲ့အမျိုးသားရံကျွေးတွေဖြစ်အောင်သူဖန်တီးပါပဲ